စည်ရသိမ့်မှမှုတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကဒေသခံရွာသားတွေကိုဖမ်းဆီးမှုတွေရှိနေပြီးလုံခြုံရေးစိုးရိမ်မှုကြောင့်နေရာဆွတ်ခွာတိမ်းရှောင်နေရတဲ့ကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါကြောက်တော်မြို့နယ်တရက်တပင်ရွာမှာဒေသခံရွာသားတွေကိုဒီနေ့မနေ့ပိုင်းမှာပဲဖမ်းဆီးခဲ့တဲ့ကြောင်းကိုတိုင်တွေ့မြင်ခဲ့သူတွေနဲ့ဒေသခံနှုတ်တော်ကိုယ်စားလှယ်တို့ကပြောပါတယ်။ဒေသခံရွာသားကိုအောင်သိန်းကတော့ဖမ်းဆီးခံရတဲ့ရွာသား20လောက်ရှိတယ်လို့ပြောပါတယ်။
ဒီရတယ်မလားဒီဒီကြောင်ဝင်လို့ရှိရအရသာ20တောင်းဖန်စီခင်လာရတယ်ကျွန်တော်တရားတော်ရောပါလူလက်ပိုင်းနဲ့လူကြီးပိုင်းတွေပါကျွန်တော်တို့လည်းမပြောတတ်ပါဘူးသူကအရသာတွေရဲတော်တွေမှာနေရဒါလုံးမဲ့ဆိုတော့ကျွန်တော်လည်းမပြောတတ်ဘူ
းတမတော်စိတ်ကြောင်ကတရားတပင်ကျမရေးစေကန်းရေစကန်းနဲ့ကြောက်တလုံးရွာထဲမှာစကန်းချထားပြီးရွာသားတွေကိုဖန်စီထိန်းသိမ်းထားတယ်လို့လည်းပြောပါတယ်ဘာအကြောင်းပြချက်နဲ့ဖန်စီတာကိုမသိရပါပဲဖန်စီမှုကြောင့်ဒေသခံလူငယ်တို့လုံခြုံရေးစိုးရိမ်တာကြောင့်တိမ်းရှောင်ခဲ့ကြတယ်လို့လည်းတရက်တပင်ရွာသားကိုအောင်သိန်းကပြောပါတယ
်တတိပိုင်းနဲ့ကြတော့ရွာထဲမှာရှိတယ်ကျိုးလူငယ်ပိုင်းတွေကြတော့လူငယ်ရွာသားတွေမှာကြောက်ရွာခုံငယ်ရောရှိတယ်ဆက်ဆိုရင်ဆိုင်ဆိုင်ပြီးတော့ဒီခုံငယ်ရတာပါ
ကြောက်တော်မြို့နယ်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမြင့်နိုင်ကလည်းတမတော်စိတ်ချမ်းကဒေသခံရွာသား20ကျော်ကိုဖမ်းဆီးထားကြောင်းသတင်းရရှိထားတယ်လို့ပြောပါတယ
်။ဒီကြောင်းကတော့၂ဖက်၃ဖက်လောက်ကဝင်လာတယ်၊တွေ့တဲ့လူရောဖမ်းခေါ်သွားတဲ့တပေါ်ရှိပါတယ်။အခုထိတော့လက်တာတော့မရှိသေးဘူး၂၁ယောက်တော့ပါလို့ပြောတာ
။ကျောင်းဆရာသူအပါဝင်တရက်တပင်ကြေးဝါသားတွေဖမ်းဆီးခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးသမရောပြောရေးစုခွေးရှိသူဘူဂျုတ်စော်မင်းထွန်းကိုဆက်တွယ်မေးမြန်းရမှာတော့အကျိုးအကြောင်းမသိရသေးကြောင်းတုတ်ပြန်ထားပါရယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကန်ဖွဲ့တို့ကြားနှစ်နှစ်ဒီပါကြာလက်နက်ကန်ပြိပခတ်တွင်ဒေသခံတွေတိုက်စုံမှုတွေဖမ်းဆီးခံရမှုတွေမကြာခဏကြုံနေရတာပါလက်နက်ကန်ပြိပခတ်တွင်ဥပဒေမဲ့ဖမ်းဆီးတာတပ်ဖြတ်တာပါဝင်အရသားတွေကိုပြင်မှတ်ထားတဲ့လွတ်ရတဲ့ဟာစစ်ရာဇဝမှုနဲ့လူသားထုပေါ်ကျူးလွန်တဲ့ရာဇဝမှုမြောက်နိုင်ကြောင်းလဲဒီလမှာကျင်းပခဲ့တဲ့လူခွေရေးကောင်စီစည်းဝေးမှာလူခွေရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီချဲဘတ်လက်ကနေသတိပေးထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်